အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့နိုင်ငံသားရေးဝန်ကြီးအပါအဝင်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရဟယင်ပြတ်ကျပြီးတော့ကွယ်လွန်သွားခဲ့ကြတဲ့သူတွေအတွက်ဇာပနာအခမ်းအနားကိုတော့အီရန်ရဲ့ဘာသာရေးခေါင်းဆောင်ကိုယ်တိုင်ကကြီးမှုပြီးတော့ဒီကနေ့ကျင်းပပါတယ်။ဘာသာရေးခေါင်းဆောင်အရတ်ထိုလာအလီခမီနီဦးဆောင်တဲ့ဇာပနာအခမ်းအနားကိုတီဟီရန်တက္ကသိုလ်မှာကျင်းပခဲ့တာဖြစ်ပြီးတော့ခေါင်းတလားပေါ်မှာတော့အီရန်အလံနဲ့သူတို့ရဲ့ဓာတ်ပုံတွေကိုတင်ထားပါတယ်။အီရန်နိုင်ငံရဲ့အုပ်ဆောင်ခမီနီကတော့အစ္စလမ်ဘာသာဝင်တို့ရဲ့အထွတ်အမြတ်ကိုရန်ကျမ်းစာ၃အာရဗီဘာသာနဲ့ကွယ်လွန်သူတွေအတွက်ဆုတောင်းပေးခဲ့ပါတယ်။ဆုတောင်းပြီးမှာတော့လူအများကကြွေးကြော်သံတွေကိုရွတ်ဆိုပြီးတော့ခေါင်းတလားတွေကိုနောက်တွဲကားတွေပေါ်မှာတင်ဆောင်ပြီးတော့တီဟီရန်မြို့လယ်ကအရင်တုန်းကရိုင်းစီမိကွန်းပြောကြားခဲ့တဲ့လွတ်မြောက်ရေးရင်းမြစ်ရှိရာအာဇာဒီမျှော်စင်ရှိရာကိုစီတန်းလှည့်လည်ခဲ့ကြပါတယ်ရှင်။